COVID-19 ရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါကူးရှိရှိတာဝန်ရှိသူတွေတုံ့ပြန်စစ်ဆေးနေပေမဲ့ရောဂါလက္ခဏာမရှိသူတွေမလိုအပ်ဖဲစစ်ဆေးရတယ်မလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူထပ်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းမှာအခမဲ့စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်နေပါတယ်။တောင်ကလာ၊သင်ငန်းကျွန်း၊တာမွေ၊မင်္ဂလာတောင်ကျွန်းနဲ့ရန်ကင်းမြို့နယ်တွေမှာနေထိုင်သူတွေကကိုဗစ်ရောဂါလက္ခဏာရှိသူတွေကိုအခမဲ့စစ်ဆေးပေးနေပြီးရောဂါကူးရှိသူအဖြစ်အတည်ပြုထားသူတွေကိုလည်းတခြားခွဲကူတာပေးနေကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ဒါပေမဲ့လည်းမလိုအပ်ဖဲစစ်ဆေးတာမျိုးတွေကတော့အကျိုးမရှိနိုင်ဘူးလို့လည်းပြောပါတယ်
။ဒီဟာရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူလူထုတွေမှာတန်လျာလက္ခဏာရှိနေတဲ့သူတွေကိုပေါ်ထုတ်ဖို့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီညမှာတချို့တွေကရောဂါလက္ခဏာနဲ့ဘာမှမရှိဘူး။ဘာမှလည်းပိုးတွေ့ရလို့လည်းထိတွေ့မှုမရှိဘူးလို့အဲ့လိုမျိုးစစ်ချင်တဲ့ဆိုတဲ့သူတွေအတွက်အဓိကရည်ရွယ်တာမဟုတ်ပါဘူးလို့ပြောပြရစီ။အခုလက်ရှိလာပြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်တကယ်ကိုသူတို့မှာဆိုတဲ့ရောဂါလက္ခဏာတွေရှိနေပြီးသားသူတွေဖြစ်တဲ့အတွက်ကြောင့်ကိုယ်ကရောဂါလက္ခဏာမရှိဘဲနဲ့သွားစစ်ရင်သူတို့တွေနဲ့ထိတွေ့ပြီးတော့ကူးစက်နိုင်ပါတယ်ဒါလေးကိုတော့သတိပေးချင်ပါတယ
်ရောဂါလက္ခဏာရှိသူတွေစီကနှာခေါင်းတိုးပဲယူစစ်ဆေးပေးနေတာဖြစ်ပြီးအခုအသုံးပြုနေတဲ့ test kit ဟာ WHO ကအတိအမှတ်ပြုထားပြီးသားဖြစ်လို့စိတ်ချရပါမယ်အားနည်းချက်တွေကတော့ရှိနေပါတယ်ရောဂါလက္ခဏာရှိသူတွေကို9ရက်ကနေ9ရက်အတွင်းစစ်မယ်ဆိုရင်တော့အကောင်းဆုံးရလဒ်ကိုရနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်ရောဂါလက္ခဏာရှိသူတွေနဲ့လိုအပ်တဲ့သူတွေကတော့အများဆုံးစစ်ဆေးမှုခံယူသင့်တယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိ EYA စင်တာမှာစစ်ဆေးတဲ့ဆိုတာကကျမတို့ Rapid Diagnostic Test တွေနဲ့စစ်တာဖြစ်ပါတယ် Antigen Test ဖြစ်ပါတယ်။ဒါမဲ့လို့ဟိုအခမဲ့တိုင်းဟာဆိုလို့ရှိရင်အားလုံးတွေမဟုတ်ပါဘူးဆိုလို့ဒါလေးကိုသိစေချင်ပါတယ်။ဒီနေရာမှာတော့ကျမရေးဝန်ထမ်းအနေနဲ့စစ်သမားဝန်ထမ်းတွေကိုလည်းတရားရတော့ဘယ်မျိုးနဲ့မှမဆိုတာဆိုလို့ရပါတယ်။ဒါလေးကိုစစ်လိုက်ချင်တယ်ကျမတို့စစ်တဲ့သူပဲတယောက်မှာအခုဒါမရောက်ရှိရဲဆိုတာသိရှိနေမှာဖြစ်ပါတယ်။မနေ့ကကျမတို့ခြေဒီမှာတွေ့ရတဲ့အခြေအရဆိုလို့ရှိရင်ဒီလူစံတာတွေမှာလာစစ်တာရဲ့30 40ရာခိုင်နှုန်းလောက်က positive ဖြစ်တယ်ဆိုတာဒါသိရှိရပါတယ်
။ကိုဗစ်ရောဂါရှိမရှိမြင်မြန်ဆန်ဆန်စစ်ဆေးနိုင်တဲ့ antigen စစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့လနောက်ပိုင်းမှာပဲအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းဒီနေ့ဟာရောဂါလက္ခဏာမရှိတဲ့သူတွေအတွက်တော့အကျိုးမရှိဘူးလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူကဒီ virus ရဲ့ protein ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မနက်ကမှပေါ်နေတော့အချိန်မှစမ်းသပ်မှအကောင်းဆုံးဖြစ်ရတာဖြစ်ပါတယ်။တိုးတော့ PCR test ကတော့ virus ရဲ့ gene ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မို့သူကပို့ပြီးတော့ sensitive ဖြစ်ပို့ပြီးတော့အကြောင်းအရင်းအောင်မှဖြစ်ရမှန်နေပေါ့။ဒါမျိုးပဲကွာပါ။နောက်တစ်ခုကနှလုံးသွေးကိုယူရတာဖြစ်ပါတယ်။သွေးကိုစစ်တာပေါ့။ဒီတော့စစ်ပေးတဲ့သူအနေနဲ့ full PPE ဝယ်ရမှာဖြစ်ပါတယ်။ပြင်ကျွမ်းကျင်မှုလိုပါ
အခုဈေးွက်ထဲမှာရှိနေတဲ့သွေးဖောက်ဆလိုရတဲ့ antibody test kit တွေဟာရောဂါစစ်ဆေးရမှာတိကျမှုမရှိသလိုကိုယ်သဘောနဲ့ကိုယ်စစ်ဆေးနေတာတွေကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတားမြစ်ထားပါတယ်။ကိုယ်စီမှာကိုဗစ်ရောဂါလက္ခဏာတွေရှိလာပြီးဆိုရင်တော့သဆိုင်ရာကိုဗစ်စင်နာရီစီအချိန်မီသွားရောက်ပြသဖို့ကိုလည်းသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 31,325 ဦးရှိနေပြီးသေဆုံးသူကတော့932ဦးရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်